ျွန်တော်ညွန်ဝင်အောင်ပါခင်ဗျာမြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးဖို့လှုပ်လာနေပြီဆိုတဲ့အထီးကြောင့်တစ်ဖက်မှာပြည်သူတွေကြားပေါ်ရော့မသွားဘဲကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးစည်းကမ်းချက်တွေကိုဆက်လက်လိုက်နာဖို့လိုကြောင်းမြန်မာနိုင်ငံဆေးသိပ်ပံကျွမ်းကျင်ပညာရှင်တို့ကသတိပေးလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်ပြီးခဲ့တဲ့နှစ်နှောင်းပိုင်းတည်းကိုဗစ်ကူးစက်မှုအရှိန်မြင့်တက်ခဲ့တဲ့မြန်မာနိုင်ငံမှာပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးရရှိဖို့မြန်မာအစိုးရကအိမ်နီးချင်းနိုင်ငံကြီးတွေနဲ့ညှိနှိုင်းဆွေးနွေးမှုလုပ်ခဲ့တာပါအခုဆိုရင်အိန္ဒိယနိုင်ငံကအခမဲ့ကူညီတဲ့ကိုဗစ်ကာကွယ်ဆေးတသန်းခွဲဇန်နဝါရီ22ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီဖြစ်တာကြောင့်လူ9သိန်းခွဲကိုထိုးပေးဖို့အစိုးရကစတင်စီစဉ်နေပါတယ်ဒီလိုကာကွယ်ဆေးတွေထိုးကြတဲ့အတွက်ရောဂါကူးစက်မှုနည်းသွားမယ်ဆိုပြီးယူဆလို့မရသေးတာကြောင့်ကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးစည်းကမ်းချက်တွေကိုဆက်လက်လိုက်နာဖို့လိုကြောင်းမြန်မာနိုင်ငံအမျိုးသားကာကွယ်ဆေးဆိုင်ရာနှိပညာအထောက်အကူပြုအဖွဲ့ရဲ့ဒုဥက္ကဋ္ဌစေတက္ကသိုလ်1အငြင်းသားပါမောက်ခဒေါက်တာစုံဝင်းကတိုက်တွန်းလိုက်ပါတယ
်။ကာကွယ်ရေးများသည့်ဖြစ်စဉ်များသည့်ဖြစ်စဉ်ဒီကိုဗစ်စီးကမ်းတွေတော့ဆက်ပြီးတော့ထိန်းသိမ်းရပါမယ်နိ။ဒါလို့လည်းဆိုဥပမာသူ့ဆိုအင်္ဂလန်နိုင်ငံဆိုကြည့်လိုက်ရင်ကာကွယ်ရေးထိုးနေပြီ။ဒီကိစ္စလူကြီးတွေငားရရင်မနေပါတော့ကျွန်တော်ထိုးပြီးပြီ။ဒါပေမဲ့အခုတတိယလိုင်းနဲ့ကြီးကျယ်ဖြစ်ပြီးတော့အကြီးကျယ်လည်းပြေဆုံးနေတာပေါ့နော်။အဲကာကွယ်ရေးထဲကလည်းတရားရရင်တော့လည်းမကြည့်ရောက်ဘူး။ဒါပြီးတော့လူကြီးတွေကကျွန်တော်တို့တရားရရင်လုံးမဟုတ်တော့ဒီဆက်ရှင်တဲ့အကလေးတွေရဲ့အဲဒီအပေါ်တော့ထိုးပြနိုင်ဖို့ဒါလည်းအချိန်ကြုံမှာဖြစ်ပါဟိုကာဝယ်ကြီးအခုရောက်တာဆိုလည်းဗမာပြည်လူကြီးနဲ့ဆိုင်တော့လည်းအများကြီးလိုပါသေးတယ်အဲတော့ဒီကြာတော့ဒီမတ်ဆက်တာကိုလက်စီးတာလူစုလူရေးဆောင်ကြတွေကတော့ကျွန်တော်ကဒီချက်တွေတော့လုံးဝလျှော့လို့မရပါဘူးအဲ့ဒါတွေကတော့အများအားကျိုးစီနေမယ်အများအားလည်းဆက်လုပ်နေရမှာ
မြန်မာနိုင်ငံမှာဒီသတင်းပတ်တဲ့ကိုဗစ်ပိုးပြည်တွင်းကူးစက်မှုတွေရောကြလာတယ်ဆိုပေမဲ့ဗီဇာပြောင်းကိုဗစ်ပိုးတွေကူးစက်လာနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်ကိုဗစ်ကာကွယ်ဆေးတစ်ခုတည်းအပေါ်မှာသာပြည်သူတွေစိတ်ချအားကိုးနေလို့မရသေးကြောင်းရန်ကုန်စည်းရုံးကြီးရေးပေါ်ကုသဌာနဌာနမှူးဒေါက်တာမော်မော်ဦးကတတိပေးပါတယ
်။ဒီလိုဆိုင်ရက်လာတယ်ပြောလာတယ်ပြောရလာတယ်။ရင်းစုံတကယ်တော့ကျန်တယ်။အဲ့ဒါတွေကအာဝေဒီတူတွေအာပူလူမျိုးအဝဘာသာစမ်းလို့ပုံစံမျိုးမျိုးကြောင်းလာကြောင်းနေတဲ့ပုံစံကိုကြီးရတာလေဒီနေ့ကျေးဇူးတင်လို့ဒီစားရပါမယ်။ဒါကမျိုးဘာရောအပြောင်းအလဲတွေကျေးဇူးတင်မှာရှိနေပါလိမ့်။အဲ့ဒါတွေအတွက်ကိုယ်ကကြိုတင်ပြီးတော့ပုံမှန်တိုင်းတဲ့ဒီကိုဗစ်ကပိုင်းညာတဲ့ဟာတွေပိုင်းညာထားလို့ပြူလာလဲနော်
။အိန္ဒိယကဆယ်ရန်စေဝါထုတ်ကုမ္ပဏီကြီးကကိုဗစ်ရှိလို့အမည်ပေးထားတဲ့ကိုဗစ်ကာကွယ်ဆေးဟာအောက်စဖို့တက်ကသို့အက်စထရာဇနကာဆေးကိုပြန်ထုတ်တာဖြစ်ပြီးဘေးအတွက်ဆိုးကျိုးနည်းတယ်လို့ပမောက္ခဒေါက်တာစောဝင်းကရှင်းပြပါတယ်။
ဒီလိုဆူဆူရတော့အခုချိန်တည်းပြည်ရတော့တိတ်ပြီးတော့ပြင်းထန်တာမရှိဘူးကာကွယ်ရေးထုတ်ပြန်ဖြစ်တတ်တဲ့ထိုးတဲ့နေရာမှာနားတယ်ကြားတယ်ပေါ့နော်အဲကြက်သားတွေနားတယ်ကိုလက်တွေကိုက်တယ်ပေါ့နော်အဲ့ဒါမျိုးတွေရတော့ဒီနည်းနည်းနှုံးတယ်လို့ဖြစ်တယ်ပေါ့အဲ့ဒါတွေရတော့ရှိပါတယ်အဲ့ဒါတော့ဒီကာကွယ်ရေးတိုင်းမှာနည်းနည်းများရှိရဲ့ဒီအခုထုတ်တဲ့ကိုဗစ်ရှိရတယ်ရောနည်းနည်းသာပြေးထတာပေါ့ဆိုအက်စထရာဇနီကာပေါ့နော်ဒီဆေးရတူတူပဲပေါ့နော်အဲ့တော့အဲ့ဒါကဒီပြင်းထန်တဲ့ဆွေးနွေးတော့မရှိပါဘူး
။မြန်မာအစိုးရကတော့ကိုဗစ်ကာကွယ်ဆေးနောက်ထပ်တန်းသွင်းတဲ့ကိုအိန္ဒိယကနေဝယ်ယူထားပါတယ်။အိန္ဒိယသာမကတရုတ်နိုင်ငံကလည်းမြန်မာနိုင်ငံကိုတရုတ်နိုင်ငံတို့ကိုဗစ်ကာကွယ်ဆေးအလုံးရေ3သိန်းထောက်ပံ့ကူညီမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့ဇန်နဝါရီဒုတိယအပတ်မြန်မာပြည်ခီးစဉ်တွင်ကြေညာခဲ့ပါတယ်။အက်စထရာဇနကာဆေးရဲ့ထိရောက်မှုက80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းကြားရှိပြီးဖိုင်ဇာက95ရာခိုင်နှုန်းမော်ဒနာက94ရာခိုင်နှုန်းကျော်ရှိတယ်လို့သုတေသနစာရန်းနေမှာဖော်ပြပါတယ်။အက်စထရာဇနကာဆေးကိုတခါထိုးရင်4ဒေါ်လာသာကုန်ကြပေမဲ့ဖိုင်ဇာကဒေါ်လာ20မော်ဒနာက38ဒေါ်လာဝန်းကျင်မှာရှိပြီးလူတိုင်းကာကွယ်ဆေးနှလုံးထိုးမှသာထိရောက်မှုရှိမယ်လို့ဆိုပါရခင်ဗျာ။